ဒီနေ့သတင်းစာရှင်းလင်းပွဲမှာပေါ့နော်ပြည်သူလူထုကိုယ်စားလှယ်ဦးဖြိုးမင်းသိန်းကိုတရားစွဲမယ်ဆိုပြီးတော့ပြောခဲ့တယ်လို့သိရတယ်ရှင်။ဘာအတွက်ကြောင့်တရားစွဲဆိုဖို့လောက်ရတာလဲရှင်
။ဒီနေ့မှာပြည်တော်စုရေခိုင်ဖြိုးပါတီကိုစားပြုပြည်တော်စုဝန်ကြီးဦးခင်မောင်ဆိုးကဘာလာမှာမဲဆွယ်စည်းရုံးဆင်းပါလေ။အဲ့လိုမဲဆွယ်စည်းရုံးဆင်းတဲ့အခါမှာရိုးရိုးသားသားပဲပါတီကိုမဲထည့်ပေးဖို့နဲ့သူ့ကိုမဲပေးဖို့ကိုပဲမဲဆွယ်စည်းရုံးရင်းဖြစ်ပါလေ။ဒါပေမဲ့လို့တစ်ဖက်ပါတီကနေပြီးတော့မှ NLD ပါတီကနေပြီးတော့မှဥက္ကင်မောင်ဆိုးဒီလက်ပေးလက်ယူနဲ့ကော်မရှင်ဥပဒေ58အရစာဆောင်မှာဖွင့်ပွဲအတွက်စာဆောင်မှာဖွင့်ပြီးတော့မှမဲဆွယ်စည်းရုံးပါတယ်ဆိုတော့မဟုတ်မကန်နဲ့မဟုတ်မမှန်ကန်ဆိုတာနဲ့တက္ကသိုလ်မှာမှုဖွင့်တယ်အဲ့ဒီရင်မှုဖွင့်တာကိုမခံရနိုင်တဲ့အတွက်ကြောင့်လဲဘူးတစ်မျိုးနယ်လုံးမှာရှိတဲ့လုံသားပြည်သူ600ကျော်က3ရက်နေကဒီလဲဘူးပြည်ခိုင်ကျိုးပါတီရုံးကိုလာပြီးတဲ့ခါကျတော့မှအဲ့ဒီအရိုးပြန်လာပြီးတော့အေးအေးယူဖို့ဆိုပြီးတော့တောင်းဆိုကြတယ်။ကော်မရှင်ဥပဒေ64မှာဘယ်သူမှမထိခိုက်အောင်စကားပြောရဘူးဆိုတာပါပါတယ်။နိုင်ငံတော်ဆိုတော့လည်းကြီးညိုပြည့်အောင်မပြောရဘူး။ဘယ်သူမှလည်းထိခိုက်အောင်မပြောရဘူး။ဘယ်ပါတီကမှလည်းထိခိုက်အောင်မပြောရဘူးဆိုတာပါပါတယ်။အဲ့တော့ဒီဘက်ကဥက္ကင်မောင်ဆိုးကိုထိခိုက်အောင်ပြောတဲ့အတွက်ကြောင့်ပါတီကိုထိခိုက်အောင်ပြောတဲ့အတွက်ကြောင့်ဦးဖြိုးမင်းသိန်းကိုအဲ့ဒီကော်မရှင်ဥပဒေ64နဲ့ပုဂ္ဂိုလ်10ယောက်ကတရားစွဲမှာပါ။နံပါတ်1ကအဘာကအောင်နိုင်ရေးအဖွဲ့ဥက္ကဋ္ဌတာဝန်ယူထားတဲ့နံပါတ်1အပါပါ။နံပါတ်2ကသူကိုယ်တိုင်ဆွဲထားတဲ့ပုဂ္ဂိုလ်ခုနှစ်ဦးပေါ့နော်။ဥက္ကင်မောင်ဆိုးဦးဆွေအောင်ဒေါက်တာအောင်မြတ်သူဒီတဲ့ခါကျတော့ဦးကျော်မြင့်ဆွေဦးသိန်းချွန်းအဲ့ဒီပုဂ္ဂိုလ်တွေပေါ့လေစသဖြင့်ပေါ့သူရဲ့ဝန်ကြီးရဲ့တငယ်ချင်း3-4ဦးကထည့်ပြီးဆွဲထားတယ်ပေါ့။အဲ့ဒီပုဂ္ဂိုလ်တွေကတဦးချင်းပြန်ဆွဲကြမှာပါ။ဟုတ်ကဲ့
။ဟုတ်ကဲ့ရှင်အငယ်။ဒီဖြစ်စဉ်ကဘယ်ကနေစပြီးတော့ပေါ့နော်ဖြစ်ရတာလဲရှင်ပြင်ပြပေးပါအောင်ရှင်အငယ်
။ဖြစ်စဉ်ကတပါးတို့ကအဲ့ဒီမှာသွားပြီးတော့ဦးနေဝဲလုတ်တယ်ဟောပြောဝဲလုတ်တယ်ဟောပြောဝဲလုတ်တာဒီစွာစွာနဲ့တော့နီးတယ်အိမ်ကနော်သူ့ကိုယ်တော်ကကျေတဲ့အတွက်ကြောင့်သူ့နေရာမှာပဲအလုပ်လုပ်တယ်အများအားလည်းပဲအဲ့ဒီမှာပဲတပါးတို့ပါတီနေနဲ့ဟောပြောဝဲလုတ်တိုင်းလုတ်တိုင်းတွေပဲအဲ့ဒီမှာပဲလုတ်တယ်အဲ့တော့အဲ့ဒီကိုလုတ်တဲ့ဟာကိုသူ့ဘက်ကလီစေပြီးတော့မှပါတီဆိုင်ဘုတ်ဖွင့်ပွဲလုတ်ပါတယ်ဆိုပြီးတော့လီစေပြီးတော့တိုင်ခဲ့မှုဖြစ်တယ်အဲ့ဒါကိုတပါးတို့ဘက်ကခံမရနိုင်လို့ပြန်ပြီးတော့သူတို့ကိုတရားပြန်ဆွဲမှာဖြစ်တယ်အဲ့ဒါပဲ
ဒီအရင်ကရောအငယ်တို့ပါတီကနေပြီးတော့တခြားပါတီကကိုယ်စားလှယ်လောင်းတွေကိုတရားစွဲတာမျိုးရှိခဲ့လားရှင
်အဲပထမဦးဆုံးပဲပြရတော့အပေါင်းရဲ့သဘောထားရတယ်ပဲဒီနေဘူးမြို့နယ်ကုမြို့နယ်အတွင်းမှာပေါ့နော်ပါတီလုံးဒီမိုကရေစီဖြစ်တဲ့အတွက်ကြောင့်ပါတီ၅ပါတီရှင်လည်းဖြစ်မယ်၆ပါတီဖြစ်ရင်လည်းဖြစ်မယ်အရေးဆံရမယ့်ဟာတွေကဒါပဲပြောပြောအေးချမ်းချမ်းတီတီငိမ့်ငိမ့်နဲ့ဒီသူရဲ့အဆုံးမြတ်ကိုအေးအေးဆေးဆေးခံယူမယ်အပားတို့ရောက်လေရမှာလည်းဒီတိုင်းပဲပြောပါတယ်ဟော်လုံးပွဲလိုပဲအနိုင်တော့ကစားကြတယ်ဒါမှမဟုတ်တိုင်းလူကြီးကနေပြီးတော့မှဥပဒေပေါင်းအတွင်းကနေပြီးတော့ကိုယ်ကဲပြီးတော့မှအနိုင်ဆုံးအဆုံးဖြတ်ကိုအေးအေးဆေးဆေးရတဲ့အဆုံးဖြတ်ကိုခံယူသွားမယ်ပါတီလုံးတွေဖြစ်လာတဲ့အတွက်ကြောင့်လည်းပဲလွာရင်းမှာကွဲတာပြဲတာမဖြစ်ကြပါနဲ့အားလုံးနေနေဆိုင်ဆိုင်အရင်လိုပဲအခုဘောလုံးပွဲကစားသလိုပဲကိုပါတီကိုကတော့နိုင်အောင်တော့စီယုံကြမှာပေါ့ဒါပေမဲ့လို့ပြီးရင်ဒီရစားဆက်ပြီးရင်လည်းအားလုံးညီညွတ်ပြန်ပူးပေါင်းနေဆိုင်ကြဖို့ဆိုတာအပါလို့နေရာတိုင်းမှာဒီတိုင်းပဲခေါ်ပြောခဲ့ရတယ
်အငယ်တို့ဒီ USDP ပါတီကနေပြီးတော့ပေါ့နော်စိုင်းဘုတ်တွေဖျက်ဆီးခံရလို့လည်းသိရတယ်ရှင်အငယ်ဒီအတွက်ရောဒီဖျက်ဆီးခံရတဲ့နေရာတွေမှာရောအငယ်တို့ပါတီကနေတိုင်ကြားထားတာမျိုးရှိလားရှင
်ရှိတယ်သမီးရဲ့အမအဦးဆုံးကအလံကိုကံရတယ်အဘပဲအမှုခွင့်ထားတယ်အလားတူပဲဒီဆိုင်းဘုတ်ဒီကိုဖြက်စီးထားတယ်တရေခံကတော့သူ့အတူပုံရင်လည်းပုံမှန်ပုံရင်လည်းမပေါ်ဘူးဒါပေမဲ့လို့ဖြက်စီးထားတဲ့အခြေအနေနဲ့အရေးယူဆောင်ရွက်ပြီးတော့အဘကိုယ်တိုင်ပဲအမှုခွင့်ထားပါတယ်ဆက်ပါတော့လက်ကုမျိုးနယ်အတွင်းမှာပါတခြားနေရာတော့ဘာလို့ကလည်းမသိဘူးကိုမျိုးနယ်အတွင်းမှာဘာလို့ကကိုဘကိုလှုပ်ရှားတာဆိုတော့လေတခြားမျိုးနယ်တွေမှာတော့ဖြစ်တယ်မဖြစ်တယ်ဆိုတော့အဘမသိဘူးပေါ့သမီးရ
ဟုတ်ကဲ့ပါငယ်အခုလိုပြချပြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်အဲကျေးဇူးတင်ပါတယ်သမီးရ